ဘုန်းကြီးအရင်နှစ်တွေကအသိအမြင်မှမှချမ်းသာရတရားနဲ့တိဘေဆိုင်ဘွားတရားတော်များကိုအတန်နဲ့ဟောကြားခဲ့ပါတယ်တိဘေဆိုင်ဘွားတရားကတရားတော်နည်းနည်းတော့အသိနည်းနည်းခက်ပါတယ်ဒါကြောင့်ဒီနှစ်တော့အများသိလည်းရဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်တရားကိုတော့ဘုရားနိကျချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့ဒီချမ်းသာစွာနေထိုင်နည်းကိုလူတိုင်းသိထားတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းချမ်းသာသာနေထိုင်နေကြတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်နေကြပြီတဲ့ဘုရားရှင်တော်မြတ်ဖះညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှိပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မဆင်းရဲခြင်းမဲနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မလေးရတဲ့မချမ်းသာနိုင်ကြတဲ့လူတွေပဲများနေပါတယ်။ချမ်းမြမ်းသာသာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါသည်ချမ်းသာများမှသိကြပါရဲ့။ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝတိုင်းဟာရှင်တော်မြတ်ဖះဟောကြားတော်မူတဲ့ဒုက္ခသစ္စာတဘောအရာဆင်းရဲအဆုဘုံတက်တဲ့ပဲဆိုတာတို့တော့မှန်ပါတယ်။သို့တော့လည်းဒီဆင်းရဲကဂွင်းလုံးကျွမလွတ်နိုင်မေးမိမှာဆင်းရဲတတ်တာတော့တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်တီးလို့ဖြစ်တဲ့နိလန့်တွေရှိတော့ရှိပါတယ်။အဲ့ဒီနီးတွေတဲကပထမဆုံးပြောကျင်တဲ့နီးကတော့ရောင်ရဲတင့်နေမှုပါပဲစာဝနေရေးအတွက်လောကီစည်းဝါးဥစ္စာကိုရှာတာကအစဘာမဆိုတင့်နေရောင်ရဲတရင်ချမ်းသာပါတယ်တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတဲ့ပိုးပြီးလိုချင်လောဘဆိုမပွားစီပဲရသမျှနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေဦးတစေဆိုသလိုအပေါ်အမူတွေကိုရဖို့ကြိုးစားအထောက်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင်းနေရမယ်လို့မဆိုလိုပါဘူးရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေတဲ့ကာလပတ်လုံးစာဝနေရေးပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲသို့တော်လည်းအခြေအနေလိုက်ရှိတော့တဲ့ရှိတိုက်သလောက်တဲ့မပူမကဲစီပဲရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်။ပုံစံပြောရရင်လူတယောက်မှာတလစားဖို့ငွေ30ပဲရှိရဆိုကြပါစို့။သူဟာရှိတာနဲ့တင့်နေလို့မရပါဘူး။နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်။သူဉာဏ်ဆောင်ဝိရိယဆောင်ရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အဲ့ဒီတရားနဲ့တင့်နေရောင်ရဲပြီးလောကအောင်စီမံဖန်တီးရပါမယ်။ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မယောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တကြည့်လောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမမာနအိတ်တမစ္စရိယစတဲ့တရားစိုးတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစိုးတွေဆင်းပွားလာတော့ဘိုးဆင်းရဲပြန်ပါတယ်ဒါကြောင့်လူချင်းတတ်မြတ်တဲ့လောဘကိုတင်းနေရောင်ရဲမှုနဲ့ဇက်တက်ပေးနိုင်ရင်ချမ်းသာတော့ချမ်းသာကြောင်းထင်ရှားပါတယ်။ဒါကြတဲ့အဲ့ဒီတင်းနေရောင်ရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှိကဝိဓိဟာတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ဝိဓိဟာရသေးနဲ့ခန္ဓာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ခန္ဓာရရသေးတို့အတူတကွနေထိုင်ခဲ့ကြပါတယ်။ယတိနှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ကင်ပြုပြီးဆွမ်းခံလို့ရသမျှနဲ့မျက်တောက်အောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်။ဒီလိုနေလာရင်ကတနေ့တော့ဝိဓိဟယတိကဆန်းစားပြည်တဲ့အခါမှာဆွမ်းခံရကရလာတဲ့စားတို့ကလေးမကုံမဲကျန်းနေတာနဲ့လုံကြုံရချုံတစ်ခုထဲမှသိမ့်ထားပါတယ်။နောက်တနေ့ယတိနှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဓိဟယတိကသိမ့်ထားတဲ့စားတို့ကလေးတွားယူပြီးဂန္ဓာရယတိကိုပေးပါတယ်။ကန္တရာယတိကစားပေကရတယ်လို့မြင်တော့ဝိရိဟယတိကအရင်နေ့ကတင်ထားတဲ့စားဖြစ်ကြောင်းပြောပါတယ်။ဒီလိုမဲ့ကန္တရာယတိကဝိရိဟယတိကိုပြစ်တင်ချိန်မုံတော့တာပါပဲ။သူ့ပြစ်တင်မုံကဝိရိဟယတိအနေဟာဘာအသုံးကြတယ်လဲ။ယူဇနာ300ကျယ်ဝန်းနဲ့ဝိရိဟတိုင်းပြည်ကြီးနဲ့တကွထင်းနှံစီစဉ်ရောရွှေငွေဥစ္စာဗန္ဒာကြီးကြတွေပါဆွံ့လွတ်ပြီးယတိပြုလာခဲ့တယ်။အခုယတိဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်ပဲ။ဒီစားကလေးမဖြစ်လောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောက်ညံကြကြသိသိထားတဲ့ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရရဲ့အပြစ်တင်တာဟာတင်တိုက်လို့တင်တာပါ။ စီစဉ်ဥစ္စာတွေဆွံ့လို့ဒီယတိဖြစ်လာမှတော့တနေ့တာဆန်းခံလို့ရသည်မြန်နဲ့ရောင်ရဲတင်းနေမှဣတိဒုက္ခယတိဖြစ်ရတဲ့အရာသာယတိချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တနေ့စာအတွက်တက်မဲ့တွေ့တာပြီးသုံးမိသိသိထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဥတော့လုံုံကြီးနေရရှာရတယ်သိသိရတယ်မုံမဆိုလေမလွင့်ရအောင်ပိုးမွားသားသမင်စတဲ့တိရိစ္ဆာန်တွေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များစားအလွန်ကြိုက်တဲ့လုံုံမလုံုံမမလားလို့လဲတကြောင်ကြကြတဆိုးရင်ဖြစ်နေရတယ်အဲ့ဒါလို့စသည်ဖြင့်တနေ့တာရသမျှနဲ့မတင်းနေမယောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တောထွက်ပြီးယသိမှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်ဒါပေမဲ့ဒီဝိဒေဟယသိဟာယသိအဖြစ်နဲ့မဟုတ်ပဲဝိဒေဟတဲ့မင်းအဖြစ်နဲ့သာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်မိမိတိုင်းပြည်နဲ့သာတင်းနေရမယ်သူ့ဘတိုင်းပြည်ကိုလိုချင်မျက်စိမရှိရဘူးတင်လျော်လျော်ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင်းတင်းရောင်ရဲရမယ်လွန်လွန်ကဲကဲမဖြစ်စေရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းအဖြစ်နဲ့ကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစပြီးမမဆိုးမယုံမဖိတ်မပြတ်မစည်းရအောင်ကိုယ်တိုင်လည်းတူတူတိတ်တိတ်တင်းတင်းစီစီလုပ်ရလိမ့်မယ်တိုင်းသားပြည်သူလူအများကိုလည်းပဲတူတိတ်တင်းစီတိတ်တိချိုးကြံတတ်အောင်ညွှန်ကြားပေးရပါလိမ့်မယ်အမိတ်အနာထားတဲ့ရင်လည်းထားရပါလိမ့်မယ်ဒါကြောင့်တင်းတင်းရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင်းတင်းရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲ။အဲဒီလိုတင်းတင်းရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲ။ဒုတိယချမ်းသာစွာနေထိုင်နည်းကတော့အဟောင်းကိုလည်းမပြန်နဲ့အသည့်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပ္ပန်မှာတင်းလျောအောင်စိတ်ကိုထားဆိုတဲ့နည်းပါပဲ။တို့တို့ပြောရရင်တော့ပြစ္ဆုတ်ပံကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခီးကိုလည်းရှောက်ကြရဦးမယ်အခုလောလောဆယ်ပြစ္ဆုတ်ပံဘဝခီးကိုလည်းပဲရှောက်နေကြသေးတယ်လူအများစုရဲ့အတိတ်ဘဝခီးဟာဆူးညံခလုတ်ကတဲ့တွေများလွန်းလို့မตายရမဖြောင်မြူးတယ်လို့အနာဂတ်ဘဝခီးကိုလည်းပဲตายရဖြောင်မြူးလိမ့်မယ်လို့မညွှန်မှန်းနိုင်ရပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြောင်းပြောင်းစဉ်းစားဆင်ခြင်နေမြည်ရဲ့စိတ်ချမ်းသာတို့ရဲ့စိတ်ဆင်းရဲဘဝပုံများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိပြန်ရင်လည်းအကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျှော်လင့်ထားနိုင်တောင်မှပဲမျှော်လင့်ထားတဲ့အတိုင်းဖြစ်မှာဖြစ်ပါမလားဆိုတဲ့တန်မြတ်စိတ်ကြောက်ညာစိတ်စိုးရင်စိတ်တွေကဖြစ်စီနှိမ့်ဆက်တတ်ပါသေးတယ်မသေးရမရေရတဲ့အနာဂတ်ဆိုးတဲ့အနာဂတ်ကိုမျှော်လင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့်ဒီနေ့လောလောဆယ်ရှောက်နေရတဲ့ပြစ္ဆုတ်ပံဘဝခီးကတော့ตายာဖြောင်မျိုးသလားလို့မေးစရာရှိပါတယ်။ဒါလည်းလောကတဘာဝအရာလူများစုအတွက်မตายာမဖြောင်မျိုးတာကပဲများပါတယ်။မตายာမဖြောင်မျိုးတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူး။ဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ကြိုကြိုပါးပါးရင်ဆိုင်တတ်ရပါတယ်။အဲ့ဒီလိုရင်ဆိုင်ရင်လည်းငင်းအချိန်ကြီးဟာဘလောက်ပဲဆိုဆိုအဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစင်ပြေအောင်အသိဉာဏ်နဲ့နှလုံးသွင်းရပါတယ်ဒါကိုယောနိတော်မနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်ရှင်းနေသားလောက်ကရေခတ်ခြင်းလုံးလုံးမိခင်ကတင့်တော်တဲ့ရေအိုးကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေအိုးကလေးနဲ့ရေမင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းတကြီးကျေနပ်နေပါတယ်ဒီနေ့တော့ရေအိုးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှရေအိုးဟာအုံပွင့်သွားပါတယ်ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထက်မှာပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝန်းနေခြင်းစိတ်ဆင်းရဲခြင်းမဖြစ်ပဲနဲ့အိုးကွဲတော့ပြည့်တောင်းကြသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလက်နှင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစင်ပြေအောင်အဲ့အဲ့နှလုံးသွင်းမိတာပါပဲယောနိတော်မနတိကာရလို့ဆိုရပါမယ်ခေါ်ခါတော့ကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူးဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုစဉ္ညာသုံးသပ်မိမှပဲခေါ်ငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တော်မှာစကားမပြောတဲ့ဒေမိမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန့်တော်အရာသူနန္ဒယထာသိင်္ဂမြို့ပြင်မှာတက်ပြီးမြေပြုတ်ကိုတွင်းတူးနေပါတယ်။ဒီအချိန်မှာတင်မီမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာသိင်္ဂကိုသွားစကားပြောပြီးတော့ပြန်လွှတ်လိုက်ပါတယ်။ သူကတော့တော်ရဲဝင်သွားပြီးယသေးဖို့တရားကျင့်နေပါတယ်။လေးရဲ့ရှိတော့သူခမဲတော်မြေတော်တွေသူထံရောက်လာကြပါတယ်။အညိုရောင်လျော်တေတင်ငန်းကျန်းကျန်းကြီးကိုဝတ်ထားတဲ့တင်မြရဲ့ယသေးလေးဟာသူခမဲတော်မြေတော်တွေကိုတည့်ရမိုးကြောင်းလေးရဲ့အပြင်မှာတွေ့ဆုံအဲ့ခံပါတယ်။တဲ့တယ်ကိုအဲ့လိုပြုတဲ့အနေနဲ့သူစားတဲ့တတိတရတွေကိုကျွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာကျန်းကြီးတွေနဲ့မျိုးပြောကြည်လင်းလန်းဆန်းကြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လိုမှမဖက်မဟမိတာနဲ့အာအာလဲတဲ့အာအောလဲအာအောနေကြပါတယ်။ဒါနဲ့မနေနိုင်ရလို့သားတော်ဟာဒီလောက်ကျန်းမ်းတဲ့အစာအစာတွေစနေရပါရဲ့နဲ့သားတော်ရဲ့မျက်နှာအဆင်ဟာဘာကြောင့်ကြည်လင်ဝင်ပါနေရပါသလဲလို့မေးတော့တင်မိရရတဲ့လေးကအခုလိုဖြေပါတယ်။သူ့ဖြေဟာအလွန်မှတ်သားစရာကောင်းပါတယ်။အတိဒါနာနုသောစာမိနဗဇ္ဇပါမနာကတံပိစုတ်ပန္နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရမြတ်ကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလက်ငင်းပိစုတ်ပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်အစင်းကြီးလင်းချင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်ညမဲအလင်တည့်ရမှုတန်းငယ်ကလေးမှနေပြီးတတိတိရဒေဝတာစားတော့နေရပါရဲ့နဲ့ယောအစင်းမျိုးရောခြောက်သွေးခြင်းမဖြစ်ပဲကြည်လင်ဝင်းပါဆိုပြင်းနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းတကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယတိကတိကအနာဂတပဇပ္ပါယအတိတ္တာနုသောစနာဧတေနဘာလာတုတ်တန္တိနလောဝဟရိတောလူတောလူမိုက်တွေဟာလူမိသားအတိတ်ရေးတွေကိုပြန်တွေးဆိုရင်နေတတ်ကြပါလေမဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းမျှော်တွေးတောင်းတနေတတ်ကြပါတယ်။ပိစုတ်ပံကြကြမနေတတ်ကြပါဘူး။ဒါကြောင့်မဲသူတို့ရုပ်အစင်းတွေဟာရိတ်ဖြတ်ထားတဲ့ကြည်ရိုးလိုမျိုးလိုမျိုးရော၆သွေးနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်။သို့တော်လည်းအတိတ်ကချွေရင်ချက်တွေကိုသင်္ကန်းစာယူခြင်းအနာကရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်။အတိတ်အနာကအရေးကိုပူဆွေးတောင်းတပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်။မနေ့ကနဲ့နဲ့ပြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လက်ငယ်အခြေအနေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတာရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပ္ပန်ကြကြနေပါဆိုတဲ့နည်းပါပဲအခုပြောခဲ့တဲ့တင်းတင်းရောင်ရွက်စွာနေထိုင်နည်းနဲ့ပစ္စုပ္ပန်ကြကြနေထိုင်နည်းနှစ်နည်းလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာအထူးစဉ်ရင်နှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်။ဒီတော့ချမ်းသာပါတယ်။သို့တော်လည်းဒီနည်းတွေဟာချမ်းသာစွာနေထိုင်နည်းမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရာရစေတဲ့ဆင်းမိလိုသဘောမျှတာဖြစ်ပါတယ်။ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူး။မြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တရာနည်းနေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်။ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်။အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲ။ဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနံနဲ့အနာဂတ်ယုံနံတွေကိုစောင့်မရှုရပါဘူး။ဘာကြောင့်လဲဆိုတော့အတိတ်ယုံနံတွေဟာချုပ်ပြတ်သွားကြပြီးမှမရှိကြတော့ပါဘူး။အနာဂတ်ယုံနံတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူး။ဒါကြောင့်သူတို့ကိုရှုလို့မရပါဘူး။ဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်။ဒါကြောင့်ဒီနေ့လဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲ။ဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတဏိတာချမ်းသာစွာနေထိုင်သူလို့မင်ကြတော်မူခဲ့ပါတယ်။အဲဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာအတိတဏ္ဏဝါဂမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။သွားမှုလာမှုထိုင်မှုထားမှုကိုယ်မှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစင်လာကြံစီမှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်ပြတ်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်စေဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာရင်မဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်လို့ဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်သဘောစိတ်သဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်နေနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်။ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်။အဲ့ဒီလိုဆွဲလန်းယူမှမိတော့ အဲ့ဒီပုဂ္ဂိုလ်တ attva ငါးဆွဲကနေပြီးလူချင်းတတ်မဲ့နှစ်သက်တွေ့တာတွေစိတ်ဆိုးစိတ်ပြန်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပေါ်လာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှတ်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိလိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဲ့နာမ်တွေရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်ငြိမ်နေတဲ့အတ္တဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ရှိတဲ့ခြင်းနဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအာကိုးစရာအမြင့်သားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအတိမအမြင်မှန်တမ္မာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနည်းထိုင်နည်းကိုချမ်းသာစွာနေထိုင်နည်းလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူးမိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာယုံမှစတဲ့ညောင်းမှစတဲ့ဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှလည်းလောလောဆယ်ပြုတ်မှုနေတဲ့အပြုတ်မှုတွေကိုဖြစ်နိုင်တယ်များအကြမ်းမင်းမြင်ဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာချုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်တယ်များလိုက်နာကျင့်သုံးနေရင်အလုပ်လုပ်နေစဉ်မှတခြားကိုစိတ်အယောင်နေပါပြီအလုပ်ထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုပ်လည်းပြင်းမမသည့်မပင်မပန်းနဲ့ပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေရောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်တားတားနဲ့ရောက်သွားတတ်ပါတယ်ဒီနည်းကိုအပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခဏခဏကြံပါသေးတယ်သို့တော်လည်းအချိန်မရလို့နောက်အဖွင့်သားတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိညာချမ်းသာစွာနေထိုင်နည်းသုံးနည်းကိုလိုက်နာကျင့်သုံးနိုင်ရလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။တတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ။